တော်ရရှိမြခင်ဗျာမိဘတွေဟာကိုယ့်ရဲ့သားသမီးတွေကိုဖြစ်စေခြင်းလွန်းလို့ကောင်းစေခြင်းလွန်းလို့ဆိုတဲ့ရင်ထဲနှလုံးသားတွေကချစ်ချင်းမြတ်တာနဲ့သားသမီးတွေကိုဆုံးမတတ်ကြပါတယ်။ဖျားရှင်ကလည်းသူ့ဖန်ဆင်းထားတော်မူတဲ့လူသားတွေကသူ့ကိုယုံကြည်ကိုးကွယ်လို့သူ့ရဲ့သားသမီးတွေဖြစ်လာကြသူခရိယံများကိုဆုံဆုံးမတော်မူုံမြမကဒဏ်ခတ်တော်မူရပါတယ်။ဒီလိုလူသားမိဘတွေရဲ့ဆုံးမခြင်းနဲ့ဖျားရှင်ရဲ့ဆုံးမတော်မူခြင်းတို့မှာကွာခြားမှုရှိပါတယ်။ဒီကွာခြားချက်ကိုတွေ့ရမှာဖြစ်တဲ့ခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဗြဲဩဝါဒစာအခန်းကြီး7အခန်းငယ်9ကနေအခန်းငယ်17အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။လူဆိုတာကိုမဟုတ်တာပြောမိဆိုမိလုပ်မိလို့သူတစ်ပါးမပြောနဲ့ကို့မိဘကကို့ကိုဆုံးမလာရင်တောင်မှတိတ်ပြီးမကြိုက်ကြပါဘူး။ဒါပေမဲ့လူသားမိဘတွေရဲ့ဆုံးမခြင်းနဲ့ဖျားရှင်ရဲ့ဆုံးမတော်မူခြင်းဟာအကျိုးခံစားရစေဖို့သာဖြစ်တဲ့အကြောင်းဟေဗြဲဩဝါဒစာအခန်းကြီး7အခန်းငယ်9ကနေအခန်းငယ်17အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါဗျာ
။တင်သီရတော်တမချန်ရဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ခင်ဗျာ။တင်သီရတော်တမချန်အဖြစ်မိတ်ဆွေတို့အပေါ်မှာအဖဖျားသခင်ရဲ့ကယ်တင်ရှင်စုကျေးဇူးတွေအသက်တရားလမ်းနဲ့သက်ဆိုင်သောသီရဖွယ်ကောင်းကြီးမင်္ဂလာတွေအဖျားပြားသက်ရောက်ပါစေ။ရရှိထားသောဝိညာဉ်ခွန်အားအဖြင့်အဖဖခင်သခင်ရဲ့ကျေးဇူးကိုတုံ့ပြန်နိုင်ကြပါစေလို့ဆုတောင်းမြတ်တာပို့သရင်းနဲ့ဒီကနေ့သင်ခန်းစာများကိုဆက်လုပ်ပါရစေ။ပြီးခဲ့တဲ့သင်ခန်းစာဖြစ်ခဲ့တဲ့ဟေဘရဲဩဝါဒစာအခန်းကြီး7အငယ်4မှ8အတွင်းမှာကျွန်တော်တို့အတွက်ထူးခြားချက်နှစ်ခုပါဝင်ခဲ့သောအပိုင်းဖြစ်ခဲ့တယ်လို့ကျွန်တော်တို့တွေ့ရပါတယ်။မှန်ပါတယ်။အသက်တော်ကိုစွန့်လွတ်စွန့်စားခဲ့သောသခင်ရဲ့သီခြင်းနဲ့စရင်ဘာမှမဖြစ်လောက်သောစွန့်လွတ်ခြင်းများလောက်ကသာကနဦးဟေဘရဲအသင်းတော်ကြီးဟာခံစားရသေးတယ်။ကျေးဇူးတော်ရဲ့အင်မတန်ကြီးမားတဲ့အံ့ဩဖွယ်ကြီးမားလှသောအတိုင်းအတာဟာအဲ့ဒီကနဦးအသင်းတော်ကြီးကအစသမိုင်းဝင်အသင်းတော်များအပြီးအပြီးနဲ့ဒီကနေ့ကျွန်တော်ယုံကြည်သူအပေါင်းတို့အတွက်ပါအလွန်အဆမတန်ကျေးဇူးကြီးလှတယ်။ကျွန်တော်အတွက်အခန့်သင်ကလေးလွယ်လွယ်ကလေးလို့ပြောရလောက်အောင်တကူရှိတယ်။ပြည့်စုံလုံလောက်ခြင်းရှိတယ်။မင်းရည်ရှက်ရည်ခံစားရစီလောက်အောင်ဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့သိမြင်အောင်လို့ဖော်ပြခြင်းပဲလို့ဆိုနိုင်သလိုတစ်ဖက်ကသမိုင်းဆိုင်ရာဖြစ်စဉ်တွေနဲ့ရှင်တွဲစဉ်းစားလိုက်တော့လေကနဦးအသင်းတော်ကြီးတွေရဲ့အဲ့ဒီရှေးကာလအချိန်မှာယုံကြည်ခြင်းတရားကြောင့်များစွာသောအနစ်နာခံရမှုတွေအသက်သွေးနဲ့စရီးပြီးတော့ပိဆက်ခဲ့ရပုံတွေအတွေ့ဟေဘရဲဩဝါဒစာမှတ်သင့်ကြိုကြိုတင်တင်များဗျာဒိတ်အဖြစ်ဖော်ပြခဲ့လေသလားလို့စဉ်းစားယူရလောက်အောင်အချက်အလက်တစ်ခုနဲ့စတင်ပြီးတော့သင်ခန်းစာပေးခဲ့တယ်လို့လည်းဆိုခြင်းလည်းရနိုင်ပါတယ်အဲ့ဒီသင်္ကန်းစာရဲ့အစအငယ်လေးမှာဆိုရင်သင်တို့သည်ဒုစရိုက်အပြစ်ကိုဆိုင်ပြိုင်တိုက်လှန်၍ကိုယ်အသွေးထွက်ပြီးတိုင်အောင်မခံရကြသည်တဲ့အဲ့ဒီလိုဆိုထားတဲ့အပိုင်းဟာအဲ့ဒီလိုမတူညီသောအသွေးနှစ်ခုကိုဖြစ်စေခဲ့တယ်လို့ကျွန်တော်ဆိုရင်မမှားပါဘူးအဲ့ဒီမတူညီသောအသွေးလို့နှစ်ပိုင်းခွဲပြီးပြောထားတဲ့အတွက်လေကျွန်တော်ကမပြတ်သားဘူးလို့ဆိုခြင်းဆိုပါဘယ်သမိုင်းဝင်မာတုရတို့ရဲ့သေခြင်းဆင်းရဲကမှခရစ်တော်ရဲ့ခံစားရဝေဒနာကိုမှီနိုင်မှာမဟုတ်တာကတော့မလွဲနိုင်သောသစ္စာတရားပဲ။တန်ဖိုးခြင်းဟာလည်းဘယ်လို့မှတူနှိုင်းမှီပွေမရှိလို့ဤဥပမာမျိုးကိုပေးခြင်းသီးပင်ဖြင့်နှုတ်ကပတ်တော်အဖြစ်လူသားတို့၏ဂုဏ်ကိုမြင့်တင်ပေးခြင်းဖြစ်တယ်လို့ကျွန်တော်အနေနဲ့ဆိုချင်ပါ रे ။မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့နောက်မှာတော့အငယ်9မှ8အရာဆိုရင်လောကရန်လူသားသာဖြစ်တဲ့ယုံကြည်သူများခံစားရဒုက္ခဝေဒနာတွေနဲ့ပတ်သက်ပြီးတော့နောက်ထပ်ဆင်ခြင်တွေးတောစရာတွေကိုအကျယ်တဝင့်ကျွန်တော်တို့ကိုဟေဘရဲဩဝါဒစာဟာဖော်ပြပေးခဲ့ပါတယ်။အဖဖျားသခင်ကိုယုံကြည်တယ်၊ပြတ်ဖို့ကိုးကွယ်တယ်။တနည်းအားဖြင့်ဘဝကိုပုံ၍ခိုးလုံတယ်။ဒါပေမဲ့ဒုက္ခဆင်းရဲခြင်းတွေအပြစ်စီရင်ခြင်းတွေကိုကြုံတွေ့ရတယ်။ဒါရီဟာပါသဘောလေ။ဒီနာကြီးပွဲအခန့်ခက်ပွဲသောလောကဓာတ်ကိုခံယူကြရတာဟာခရိယံယုံကြည်သူတို့အတွက်ဘယ်လိုသဘောသဘာဝရှိတာလဲရှိနေတယ်လေဆိုတာကိုဆက်ပြီးတော့စဉ်းစားနိုင်ဖို့ရန်လေကျွန်တော်ဟာအတတ်နိုင်ဆုံးရှင်းပြပေးခဲ့ပါတယ်။အဲ့ဒီပြီးခဲ့တဲ့အသိသင်ခန်းစာရဲ့ဟေဘရဲဩဝါဒစာကျမ်းစာရဲ့ဆိုဖွဲ့ပုံကလေးကတော့အခုလိုဖြစ်ခဲ့ပါတယ်။ထိုမှတပါးငါသာထာဝရဘုရားဆုံးမတော်မူခြင်းကိုမမှတ်ဖဲမနေနှင့်သင်အပြစ်ကိုစစ်ဆေးတော်မူသောအခါစိတ်မပြည့်နှင့်ထာဝရဘုရားသည်ချစ်တော်မူသောသူကိုဆုံးမတော်မူတတ်၏လက်ခံတော်မူသမျှသောသားတို့ကိုဒဏ်ခတ်တော်မူတတ်၏ဟုသူငယ်တို့ကိုဆိုတကယ်သို့သင်တို့ကိုပြောဆိုသောဩဝါဒစကားကိုမိလျော့ကြသလောသင်တို့သည်ဆုံးမတော်မူခြင်းကိုခံလျင်သားတို့ကိုပြုတကယ်သို့ဘုရားသခင်သည်သင်တို့ကိုပြုတော်မူ၏အကြောင်းမူကားအဖမဆုံးမသောသားတစ်စုံတစ်ယောက်ရှိသလောသားအပေါင်းတို့သည် ခံတတ်သောဆုံးမခြင်းကိုသင်တို့သည်မခံဘဲနေရင်သာရင်မဟုတ်မင်းဦးမင်းလွင်ရသောသာဖြစ်ကြ၏တနည်းအားဖြင့်ကတော့ဘုရားသခင်သားသမီးများမှုလို့ဘုရားသခင်ဟာအပြစ်ပေးတယ်ဒဏ်ခတ်တယ်လောကအဖေဟာသူ့သားသမီးကိုအပြစ်ပေးဆုံးမတယ်လို့ပဲဒါကိုယုံကြည်သူအပေါင်းတို့ဟာခံကိုခံစားကြရမယ်ဒါဟာလောကရန်ပဲဆိုတဲ့ဘက်ကိုနှွေပြီးတော့ကျွန်တော်ရှင်းပြပေးခဲ့ပါတယ်တိုင်းမဲ့ဘယ်လိုပဲပြောပါအဲ့ဒီလိုလောကရန်လူသားဖြစ်လို့ယုံကြည်သူဟာကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီခံကိုခံရမယ်ဆိုတဲ့နေရာမှာပေလီယကန်သဘောမျိုးခက်နေနေပဲခပ်ပေါ်ပေါ်တွေးပြီးတော့ဖြစ်ချင်ရာဖြစ်စိတ်တတ်နေအလိုတော်ဆိုတဲ့ဝေါ်ဟာရကိုဘုံဘောလောသုံးကြည့်နေရမှာလားဆိုတော့မဟုတ်သေးဘူးနှုတ်ကပတ်တော်ဟာလောကရန်ဝေဒနာကိုလူသားတို့ခံစားရစေတဲ့အခြားအကြောင်း6ရက်အဖြစ်လဲစဉ်းစားနိုင်အောင်လို့စုစုစည်းစည်းစဉ်းစား권ပေးထားတယ်လို့ကျွန်တော်တင်ပြပေးခဲ့ပါတယ်အဲ့ဒီဖော်ပြခဲ့တဲ့အချက်6ခုကတော့တခြားမဟုတ်ပါဘူး1လူသားတွေရဲ့မိမိတို့ဖာသာမိမိတို့မိုက်မဲမှုတနည်းပြောရရင်တော့မစင်မကျင်လုံမှုကြောင့်ခံစားရပြီးအကြောင်း2အဖဖျားသခင်ကိုယုံကြည်မှုမှာခိုင်ခိုင်မာမာယက်တည်ခြင်းကြောင့်ခံစားရခြင်းအကြောင်း3ကိုကိုကိုကြိုတင်မစီရင်သောကြောင့်အပြစ်ဒဏ်ကိုအစီရင်ခံရတတ်တဲ့အကြောင်း4ယခင်အတိတ်ကာလတုန်းကအပြစ်ကြွေးတွေကြောင့်အကြွေးပြန်ဆိုက်ရတယ်လို့ခံစားရတဲ့အကြောင်း5အဖဖျားသခင်ရဲ့ထူးခြားသောအကြောင်းနဲ့ပြီးသန့်စီရင်လို့ခံရတဲ့အကြောင်းနဲ့6ယုံကြည်သူတို့ရဲ့အနာဂတ်မှာပုံမတောက်ပြောင်လာအောင်လို့စီကန့်နဲ့ချီနှောင်ပြီးတော့အဖဖျားသခင်နှိတ်ကွတ်ဒဏ်ပေးတဲ့သဘောကြောင့်ခံစားရခြင်းအကြောင်းအဲ့ဒီလိုဒုက္ခဝေဒနာခံစားရအကြောင်းကြီး6ခုအကြောင်းကိုကျွန်တော်တို့အကြံပြင်းမြပြီးခဲ့တဲ့အပိုင်းမှာဖော်ပြခဲ့ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့နံပါတ်1ဖြစ်တဲ့ကို့အပြစ်နဲ့ကို့ကို့မိုက်မဲမှုနဲ့ကို့ဆရာဟာနားလေဖို့အင်မတန်လွယ်ပါတယ်မြို့ကြီးတမြို့မှာအတော်အတန်ကြွယ်ဝချမ်းသာတဲ့မိသားစုတစုရှိပါတယ်သူတို့ဟာအဖဖျားသခင်ကိုတီကျွမ်းနေအသင်းတော်မှာလည်းတက်ကြွစွာပါဝင်ကြတယ်။ဒါပေမဲ့ဘယ်လိုလောဘဇောတက်သွားတယ်တော့မဆိုနိုင်ဘူး။ဒါမှမဟုတ်ရင်လေသူများကပဲမြှောက်ပေးလိုက်သလားတော့မသိဘူး။လျှို့ဖွဲ့ချဲတိုင်ကြီးသွားဖွင့်တယ်။အဲ့ဒါနဲ့ပဲစကားစတစ်ခါနှစ်ခါလောက်ပိုက်ဆံတွေဝင်ပြီးတော့ပျော်လို့မြူလို့မကြဘူး။တချီမှာသန်းနဲ့ချီပြီးတော့ပောက်တဲ့လူတွေကိုယောပလိုက်ရတာလေ။သူတို့ပိုင်နဲ့တိုက်နဲ့ခြံကိုရောင်းသူတို့ပိုင်တဲ့ကုံစုံဆိုင်ကလေးကိုထိုးအပ်ပြီးတော့တရက်ထဲအတွင်းမှာမိုးမချုပ်ခင်မွဲသွားတာကိုတွေ့ရပါတယ်။အဲ့ဒါဟာဘသူအဖြစ်လဲ။ဘသူမပြုတ်မိမိမှုဆိုတဲ့အတိုင်းကို့မိုက်မဲမှုနဲ့ကို့ဒုက္ခဝေဒနာတွေကိုခံစားလိုက်ရခြင်းပဲ။ဖျားသခင်ဘက်မှာယုံကြည်ခြင်းတွေနဲ့ယက်တီပြီးတော့အနစ်နာခံရင်ဒုက္ခဝေဒနာတို့ကိုခံစားရတယ်ဆိုတာကိုတော့နံပါတ်1ခေါင်းစဉ်အဖြစ်ကျွန်တော်ပြခဲ့ပါတယ်။နံပါတ်2အကြောင်းအဖြစ်ကျွန်တော်ဖော်ပြခဲ့ပါတယ်။မိတ်ဆွေအပေါင်းတို့ကျွန်တော်တို့ဓမ္မသမိုင်းမှာတွေ့ရတဲ့ရှေးပရောဖက်ကြီးတွေတမန်တော်ကြီးတွေကနဦးယုံကြည်သူမာတုရသူရဲကောင်းကြီးတွေအားဖြင့်ကျွန်တော်တို့သက်သေပြနိုင်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်။အဲ့ဒီအထက်ကမာတုရသူရဲကောင်းယုံကြည်သူတွေရဲ့အကြောင်းကိုတော့ဟေပြဲဩဝါဒစာအခန်းကြီး7ကိုပဲလွယ်လွယ်ကလေးကိုကနိုင်ပါတယ်။ဟေပြဲဩဝါဒစာအခန်းကြီး7မှာအခုလိုဖော်ပြခဲ့ခြင်းပါ။မိမတို့သည်လေသေခြင်းမှထမြောက်သောမိမိတို့သားကိုရပြန်ကြ၏။အချို့သောသူတို့သည်သာ၍မြတ်သောထမြောက်ခြင်းသို့ရောက်လူသောငှာလူချင်းကိုမခံမယူပဲပြင်းစွာသောညှင်းဆဲခြင်းကိုခံကြ၏အချို့သောသူတို့သည်ကဲ့ရဲ့ရိုက်ပုတ်ခြင်းချီနှောင်ခြင်းကိုခံ၍ထောင်ထဲမှနေရသဖြင့်စုံစမ်းခြင်းကိုခံရကြ၏ကြောက်ခဲနှင့်ပစ်ခြင်းလှ့နှင့်အပိုင်းပိုင်းတိုက်ဖြတ်ခြင်းစုံစမ်းနှောက်ယှက်ခြင်းဓာလက်နဲ့နှင့်ကွမြက်ခြင်းကိုခံရကြ၏အလွန်ဆင်းရဲလျက်ညှင်းဆဲနှိပ်စက်ခြင်းကိုခံလျက်သိုးရီစိတ်ရီကိုဝုတ်၍လှဲ့လေရကြ၏ဤလောကသည်ထိုသူတို့နှင့်မထိုက်မတန်သူတို့သည်တောကျတောင်ကြဥမင်မြေတွင်တည်းမှအပြောင်းပြောင်းအလေလေနေရကြ၏ထိုသူအပေါင်းတို့သည်ယုံကြည်ခြင်းအဖြင့်ချီးမွမ်းခြင်းသို့ရောက်တော်လဲဂရိတော်အတိုင်းအကျိုးကျေးဇူးကိုမခံရကြအဘယ်ကြောင့်ဤဟုမူကားထိုသူတို့သည်ငါတို့မပါဘဲစုံလင်ခြင်းသို့မရောက်ရကြမည်အကြောင်းဘုရားသခင်သည်ငါတို့အဖို့အလို့ငှာသာ၍မြတ်သောကျေးဇူးကိုကြံစီတော်မူ၏မိတ်ဆွေအပေါင်းတို့ဒါဟာဓမ္မဟောင်းကာလရဲ့ရှေးကာလယုံကြည်သူသန့်ရှင်းသူတွေရဲ့အကြောင်းပြီးတဲ့နောက်ကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ကိုးကွယ်ပါれဆိုတဲ့ဓမ္မသစ်ကာလမှာယုံကြည်ခြင်းရှိလာတဲ့အသင်းတော်တွေကသာသနာအာဇာနည်အပေါင်းတို့ရဲ့အကြောင်းလို့ကျွန်တော်တို့ခံယူနိုင်ပါれမိတ်ဆွေအပေါင်းတို့နံပါတ်3ဖြစ်တဲ့ကိုကိုကိုအပြစ်ရှိမှန်းသိတယ်ဒါပေမဲ့ကိုကိုကိုအပြစ်စီရင်ခြင်းတနည်းအားဖြင့်ကြိုတင်ဝန်ခံပြီးတော့ပြန်လည်ပေးဆက်ခြင်းတစ်ခုခုပြုလုပ်သင့်ပါလျက်နဲ့မပြုတ်ခြင်းကြောင့်အပြစ်မှမလွတ်ပြန်လဲပေးဆက်ရခြင်းသဘောဖြစ်တဲ့အကြောင်းကိုကျွန်တော်တို့ကကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး7မှာအခုလိုတွေ့နိုင်ပါတယ်အခန်းကြီး7ရဲ့အငယ်31နဲ့32အရာဖြစ်ပါတယ် ငါတို့သည်ကိုကိုကိုစစ်ကြောစီရင်လျင်စစ်ကြောစီရင်တော်မူခြင်းနှင့်ကင်းလွတ်ကြလိမ့်မည်စစ်ကြောစီရင်တော်မူခြင်းကိုခံရကြသောအခါလောကီသားတို့နှင့်အတူအပြစ်စီရင်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆုံးမတော်မူခြင်းကိုခံရကြ၏တဲ့ရှင်းပါတယ်နော်အဲ့ဒီကောရိန္သုဩဝါဒစာမှာအခုလိုဆုံးမခြင်းဟာအဖဖျားသခင်ရဲ့ဗရိညင်တော်အသစ်နဲ့ပွဲတော်ကိုဝင်ပြီးတော့မုံစားစပြည့်ရီတောက်တဲ့နေရာမှာကိုကိုကိုဆန်းစစ်အပြစ်ရှိတယ်ဆိုရင်အသွေးတော်ကိုပြစ်မှားရရောက်လို့အဲ့ဒီကနဦးအသင်းတော်ကြီးမှာအပြစ်တွေသိမ့်ကုန်ကြပြီးတော့ပွဲတော်ဝင်ပြီးမှအားနေတာဒီဖျားနာကြတာဒီတချို့တချို့သေကြကြည်ကြတာဒီတောင်မှရှိလို့မှားချားခဲ့တာပဲဆိုတာကိုတွေ့ရပါတယ်ခေတ်ကာလအခြေအနေတွေအရအဖဖျားသခင်ရဲ့အပြစ်အလျောက်ဆက်ပြီးစီရင်ခြင်းတွေဟာတစ်ချိန်နဲ့တစ်ချိန်မတူညီခဲ့တဲ့သဘောတရားတွေကိုဒီအချက်တွေအားဖြင့်လဲသင်ခန်းစာရယူတိုက်လာတယ်လို့ကျွန်တော်ဖြည့်ဆွဲခြင်းပါတယ်။နောက်ထပ်တွေ့မြင်ရတဲ့ဝေဒနာခံစားရအကြောင်းကတော့၄အချက်ဖြစ်တဲ့အတိတ်ကအပြစ်တို့ကြောင့်ဆိုတဲ့အကြောင်းပဲဖြစ်ပါတယ်။ဟိုအရင်တစ်ခါတုန်းကကျွန်တော်ပြောခဲ့ဘူးတဲ့ဓမ္မဆရာကြီးတယောက်ရဲ့အကြောင်းကလေးနဲ့တင်လုံလောက်စွာဥပမာဆောင်းနိုင်ပါလိမ့်မယ်။အဲ့ဒီဓမ္မဆရာပုဂ္ဂိုလ်ကြီးဟာငငယ်တုန်းကအတော်ကြီးဆိုးတယ်ဆိုပဲ။အရက်တည်းသိတောက်ခဲ့တယ်။ပြေခဲ့ပြေခဲ့တယ်။အဲ့တော့ယုံကြည်ခြင်းပြောင်းလဲပြီးတော့မတော့တော့ဘူးဆိုတဲ့အချိန်ကျတော့ငါမှဟန်ကြပြီအဆအဆအေးရကောင်းသွားပြီလို့ကိုကိုကိုချင်းနေတော့ပိုက်ထဲကမချိမဆန့်နားနာလာတာနဲ့ပဲဆရာဝန်နဲ့တွေ့ပြရရတယ်အဲ့တော့မှလာလာအစာအိမ်မှနေတဲ့အနိုင်မဟုတ်ဘူးလေအဲ့ဒါနဲ့ပဲမနေ့အသက်လွတ်ပြီးတော့ခွဲစိတ်ပြစ်လိုက်ရပါတယ်တဲ့သူခမရမှာလေအဲ့ဒီယောဂကြီးဖြစ်ပြီးကလေးကစီဝေးကြီးတွေတို့အခမ်းအနားကြီးတွေတို့မိသဟာယစီဝေးပွဲတွေတို့ရောက်လို့ရှိရင်သူများလို့ထမင်းကိုအားရပါရမစားရရှာဘူးအစာကြီးဈေးလုံးကလေးတွေအရင်မိဝဲဆိုတာကလေးပါလေအရင်ကြိုတောက်ပြီးတော့မှထမင်းပြော့ပြော့ကလေးဒါမှမဟုတ်ရင်ဆံပြုတ်ကလေးနဲ့ပဲကြည်နေရရှာတယ်အဲ့တော့ကြံတဲ့ဓမ္မဆရာလူငယ်တွေရဲ့ဝိုင်းပြီးတော့သူ့ကိုနောက်ကြပြောင်ရတာပေါ့သူကလည်းပြုံးမြုံမေအေးမင်းတို့ငါ့ကိုမနောက်ကြနဲ့ကွအတိတ်ကအပြစ်ဆိုတာဟာလေပြန်ပြီးတော့စကားပြောတတ်သေးတယ်ဆိုတဲ့အဖြစ်ကိုယုံကြအခုဘုရားသခင်ကငါ့ကိုနှလုံးသားအသစ်ကိုပဲပေးတယ်အစာအိမ်ကိုတော့အသစ်မပေးတော့ဘူးကွာဆိုပြီးတော့ပြန်ပြောပါတယ်မိတ်ဆွေအဲ့ဒါဟာဂလာတိဩဝါဒစာတဲ့ကအတိုင်းပဲအလွဲမယူချနှင့်ဘုရားသခင်သည်မထီမဲ့မြင်ပြုခြင်းကိုခံတော်မမူလူသည်မျိုးစေ့ကျဲသည့်အတိုင်းအသီးအနှံကိုရိပ်ရလိမ့်မည်ဆိုတဲ့အချက်နဲ့ကတော့ကွက်တိပဲလို့ကျွန်တော်တင်ပြပါရစေနောက်ထပ်နံပါတ်5အချက်ဖြစ်တဲ့ဘုရားသခင်ရဲ့အထူးအကြောင်းကိစ္စရက်နဲ့စီရင်ခြင်းကြောင့်ဝေဒနာကိုခံစားရတယ်ဆိုတဲ့အချက်ကိုတွေ့ရပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုဘုရားသခင်ရဲ့အထူးအကြောင်းကိစ္စရက်နဲ့စီရင်ခြင်းအကြောင်းကိုရှင်းပြရမယ်ဆိုရင်တော့ယောဘဝတ္ထုကိုသာမိတ်ဆွေတို့ပြန်ဖတ်ကြည့်ကြပြီတော့လို့ကျွန်တော်ပြောချင်ပါ रे ပြေဝစုံလင်လှပါတယ်ဆိုတဲ့ perfect man လို့ခေါ်တဲ့လူသူတော်စင်ကြီးမိန်းကလေးချေချောလှကလေးကိုရှေ့ရဖြတ်သွားလို့တောင်မှဆွေပြီးတော့မကြည့်ဘူးမေတ္တာတွေစေတနာတွေကလည်းအလွန်ကြီးမာတယ်လှူလိုက်တန်းလိုက်တာကလည်းအယံအဖဖျားသခင်လည်းဖိတ်ချစ်ကြောက်ယူသေးတယ်ဒါပေမဲ့တခုပြဿနာဖြစ်နေတယ်နော်အဲ့ဒါတော့ဘာလဲဆိုတော့ယုံကြည်ခြင်း၌ပင်တွေ့ရသောလူသားဤမာနာဆိုတဲ့အဆုအနှောက်ကလေးရှိနေမိတယ်အဲ့ဒီမှာနေအဖဖျားသခင်ကလေစာရန်ကိုတကိုးပြကျင်တာကတကြောင်ယောဘကနေတဲ့ဆင့်လူလောကကတိတင်တိလိုက်တာတွေကိုဖော်ပြပေးဖို့အတွက်တကြောင်အထုကိစ္စတရအနေနဲ့ယောဘကိုကုန်းကောက်เสียမှာရှိအောင်မွဲပြကြသွားလောက်အောင်စီရင်ပစ်ခဲ့တယ်အဲ့ဒါနဲ့ပဲယောဘခမညာမှာပြပုံပေါ်မှာငုတ်တုတ်ထိုင်ပြီးတော့အိုးချမ်းပဲကြီးနဲ့အနှစိမ့်တွေကိုကုတ်ရတဲ့ဘဝအထိရောက်အောင်ဒုက္ခဝေဒနာတွေကိုတပီကြီးလှိမ့်ပိန့်ခံစားခဲ့ရတယ်ဆိုတာတွေ့ရပါတယ်ဒါမျိုးကတော့အထုကိစ္စပေါ့special ဝေဒနာလို့ခေါ်ရတော့မှာပေါ့အထူးစီရင်ချက်အဖြစ်နဲ့ဘုရားသခင်စီရင်တာလေပြီးတော့မှလူသားတို့ကိုသတိပေးလိုက်တယ်လောကကြီးမှာဟေးဘယ်သူမှကိုယ့်ကိုယ်ကိုအထင်မကြီးကြနဲ့လူဘဝဆိုတာဟာဘုရားသခင်လက်ခုပ်ထဲကရေကြီးပဲလို့သဘောထားကြလူလောကကဘာမြေကြီးမှာမဟာသမုဒ္ဒရာရဲ့အနာသက်ကန်းဆက်ရှိတယ်လူတွေသာကြိုးစားရင်လေကောင်းကင်တမွတ်ကြဲကိုဆွကောင်းဆွမယ်ဆိုတာမျိုးဖြစ်နိုင်တယ်ဒါပေမဲ့ဖန်ဆင်းရှင်အဖဘုရားသခင်ရဲ့လုပ်ပိုင်ခွင့်တကုတ်အာနာနဲ့စီရင်တော်မူခြင်းအလုံးစုံတို့ဟာဘယ်တော့မှအကန့်အသတ်မရှိနိုင်ဘူးဆရာကပြင်းပြင်းထန်ထန်ဖော်ပြလိုခြင်းဖြစ်တယ်လို့ကျွန်တော်တို့နားလည်သဘောပေါက်နိုင်ပါ रे နောက်ဆုံးတော့အမှတ်စဉ်6ဖြစ်တဲ့အဖဖျားသခင်ကလူသားတစ်ယောက်ကိုစီးနဲ့ကန်းနဲ့ဖြစ်အောင်လို့ချီနှောင်ပြီးတော့အနာဂတ်မှာပိုမိုကောင်းစားအောင်နှိပ်ကွတာအပြစ်ပေးတာဖြစ်နိုင်တယ်ဆိုတဲ့အကြောင်းကိုလည်းစဉ်းစားရင်လွယ်တာပါပဲအခုဟေဘရဲမှာကဒီသဘောကိုတွေ့ရပြီသင်တို့သည်ဆုံးမတော်မူခြင်းကိုခံလျင်သားတို့ကိုပြုတကယ်တို့ဘုရားသခင်သည်သင်တို့ကိုပြုတော်မူ၏အကြောင်းမူကားအဖမဆုံးမသောသားတစုံတစ်ယောက်ရှိသလားသားအပေါင်းတို့သည်ခံတတ်သောဆုံးမခြင်းကိုသင်တို့သည်မခံဘဲနေလျင်သားရင်မဟုတ်မင်းဦးမင်းလွင်ရသောသားဖြစ်ကြ၏ အလွန်ကောင်းတဲ့ဖော်ပြချက်ဖြစ်ပါတယ်။စဉ်းစားရန်ဒီလည်းပါနေပါတယ်။အဲ့ဒီအပိုင်းကလေးကိုပဲရည်စူးပြီးတော့ပြီးခဲ့တဲ့သင်ခန်းစာမှာကလေးကရည်စရာကောင်းတဲ့အပိုင်းမြေသားတို့နားထဲမှာမြေသံလေးပါအောင်တမင်ပိုးစိုးပက်ဆက်ကလေးထည့်ပြီးပြောလိုက်တယ်လို့ကျွန်တော်တင်ပြပေးခဲ့ပါတယ်။မင်းဦးမင်းလွင်ရသောသားဆိုတာကိုအင်္ဂလိပ်ကဘယ်လိုဖော်ပြထားလဲဆိုတော့ Bastards တဲ့။စော်ကားမော်ကားနိုင်တဲ့စကားလုံးဖြစ်ပါတယ်။မယုံလို့ရှိရင်မိတ်ဆွေတို့အနေနဲ့အဲ့ဒီ Bastards ဆိုတဲ့စကားကိုသာအင်္ဂလိပ်တယောက်ကိုသွားပြောကြည့်။တကယ်မျက်နှာကြီးနီးရဲပြီးတော့မိတ်ဆွေကိုလိုက်ရိုက်လိုက်မယ်။အဲ့ဒါဟာတနည်းအားဖြင့်ဆေးရည်တိုင်းထွာတဲ့နီးတစ်မျိုးပါပဲ။ရှေ့ရှေ့ရုံးကအပျော်အပါလိုက်စားတဲ့နန်းတော်အဖိုင်အဝိုင်းကလူရှုပ်တွေနဲ့မိမ့်မပြက်တွေနဲ့ပေါင်းပြီးတော့မွေးတော့ခလေးလဲမွေးလာရောဘသူ့အဖေခေါ်ရမှမသိဘူး။အဲ့ဒါကြောင့်မို့မျိုးမစစ်တဲ့ကောင်ဆိုတဲ့သားမျိုးကိုဆိုလိုတဲ့စကားဖြစ်ပါတယ်။အင်မတန်ရည်ရင်တည်တည်နိုင်ပါတယ်။ဆရာကြီးယူရသန်ဟာနော်အင်မတန်တော်တယ်။ကုန်းပောင်ခေဦးကအရက်သားတွေပြက်ချော်ချော်သုံးတဲ့စကားကိုသူဒီနေရာမှာသုံးဆွဲလိုက်ချင်းပဲလို့ကျွန်တော်တွေးမိပါတယ်။အဲ့ဒီ Bastard ကိုမင်းဦးမင်းလွင်ရတော့သားတဲ့။ဘလောက်ပြောင်ရောက်တလေ။မိတ်ဆွေအပေါင်းတို့ခမညာ။အဖဖះသခင်ဟာအဲ့ဒီလူလောကမှာရှိနေတဲ့လူသားတွေအကုန်လုံးကိုသူ့ရဲ့သားသမီးများဖြစ်ပါတယ်။ဒါကြောင့်မို့လို့သူဟာဖခင်ကြီးတယောက်အနေနဲ့ဆူဆုံးမနိုင်ခွင့်ရှိတယ်။အပြစ်ပေးပိုင်권ရှိတယ်။ဒါကြောင့်မလို့ဆုံးမတယ်အပြစ်ပေးတယ်ဆိုရင်ဒါကိုနားလေခံယူကြရမယ်ဆိုတဲ့အလိုတော်ကိုဝန်ခံလိုသောစိတ်နဲ့အမြဲရစ်ပတ်လွှမ်းခြုံပေးနေတယ်လို့ကျွန်တော်ဆက်ဆက်တွေးတောမိပါတယ်။ဟုတ်ပါတယ်။ဟေပြဲဩဝါဒစာရဲ့ကျေးဇူးဟာအလွန်ကြီးလှပါတယ်။ကျွန်တော်မကြာခဏကိုးကားခဲ့တဲ့82ခုမြောက်သောစာလံကျမ်းမှာဆိုရင်ကျွန်တော်တို့လူသားတွေဟာအဖဖခင်ရဲ့သားများသာဖြစ်တယ်။သူရဲ့ဘုံတကူတော်ကသာခံယူမယ်ဆိုရင်ဖရာလူတောင်မှခေါ်ပေါ်ခြင်းကိုခံယူနိုင်တယ်ဆိုတဲ့အချက်တွေးကိုတအံတော်နှုတ်ကပတ်တော်မှသင့်ဖော်ပြထားပါတယ်။ဖရာသခင်သည်ဖရာတို့၏ပရိသတ်၌ရက်လျက်နေတော်မူ၍ဖရာတို့အလေ၌စီရင်တော်မူ၏။သင်တို့သည်ဖရာဖြစ်ကြ၏။ရှိသမျှတို့သည်အမြင့်ဆုံးသောဖရာ၏သားဖြစ်ကြ၏ဟုငါဆိုတည်း။သို့တော်လည်းသင်တို့သည်လူကဲ့သို့သေ၍အခြားသောမင်းကဲ့သို့ဆုံးရှုံးခြင်းသို့ရောက်ကြလိမ့်မည်တဲ့ဟုတ်ပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့မင်းတို့လူသားဟာငါရဲ့ဘုန်းတော်ရိတ်မှခိုလှုံလိုက်တဲ့နေ့တပြိုင်နက်ဖျားများလို့အစဉ်အတန်သတ်မှတ်ထိုက်လောက်အောင်မြင့်မားတဲ့ဂုံကျေးဇူးကိုစွခုရရှိနိုင်တယ်ဒါပေမဲ့စာရန်ကိုဖျက်မိတဲ့အချိန်ကစပြီးတော့လူဆိုတဲ့တတ္တဝါအဖြစ်နဲ့သိကြရကြစမြဲဖြစ်တယ်ဆိုတဲ့အသည့်ကိုသင်သိရသောတမန်ကျန်တလျှောက်လုံးမှာအဖဖျားသခင်ဖော်ပြတဲ့သစ္စာတရားတစ်ခုအဖြစ်ကျွန်တော်မြင်တွေ့နေရပါတယ်။အဲ့ဒီလိုသေတတ်သောလူအမျိုးရဲ့အဆင့်ကျနေလျောသွားမှုကြောင့်လေအခုလိုအပြစ်မှကယ်တင်ခြင်းဆိုတာကိုပြန်လဲချထားပေးရပြန်ခြင်းဖြစ်ပါတယ်။အဲ့ဒီကယ်တင်ခြင်းဂျေစုဆိုတာနဲ့အတူဒီလူသားကိုအပြစ်နဲ့အလျောက်စီရင်ရခြင်းတွေဟာရှိလာရတယ်။ဒါအပြင်သေခြင်းစီလိုသွားရအသက်တာမှာလေလောကရန်ဆင်းရဲခံရခြင်းတွေအမျိုးမျိုးရှိလာရပြန်တယ်။ဒါမဲ့အသက်ရှင်တော်မူသောအဖဖျားသခင်ဟာချစ်တော်မူသောသားသမီးများကသူ့ကိုအဖမှန်းသိပြီးတော့သူ့အလိုတော်ကိုဝန်ခံစည်းခြင်းတယ်ဆိုတဲ့အချက်တွေးကိုဟေပြဲဩဝါဒစာမှတ်သင့်သွန်သင်ပေးလျက်ရှိနေပါတယ်။မိတ်ဆွေအပေါင်းတို့ဟေပြဲဩဝါဒစာဟာသီးသန့်ရှင်းလင်းချက်တွေဆိုတာကိုထည့်သွင်းယူရတဲ့ထူးခြားသောကျမ်းကြီးတစ်စောင်ဖြစ်ပါတယ်။အမှန်တော့ဒီကနေ့သင်ခန်းစာတွေဟာတတိယမြောက်နောက်ဆက်တွဲရှင်းလင်းနေရတာနဲ့ပဲအတော်အချိန်ယူခဲ့ရပြီလို့ကျွန်တော်ဝန်ခံညင်ပါတယ်။ဒါကြောင့်မလို့ကြံတဲ့အချိန်ပိုင်းကလေးတွေကိုနောက်ထပ်ကြမ်းပိုက်အသစ်များနဲ့ဆက်လက်လည်လာကြည့်ကြပါအောင်စု။ဟေပြဲဩဝါဒစာအခန်းကြီး7အငယ်6မှ7တနည်းကားကိုကာယနှင့်ဆက်ဆိုင်သောအဖတို့လက်ဖြင့်ငါတို့သည်ဆုံးမခြင်းကိုခံရသောအခါသူတို့ကိုယူသေးကြ၏။ထို့မြမကစိတ်ဝိညာဉ်၏အဖအလိုတို့လိုက်၍အသက်ချမ်းသာရကြမည်မဟုတ်လော။အကြောင်းမူကားထိုအဖတို့သည်မိမိအလိုတို့လိုက်၍တခဏသာဆုံးမပေးကြ၏။ကိုယ်တော်မူကားမိမိသင်ရှင်းခြင်းပါရမီတော်ကိုငါတို့သည်ဆက်ဆံစေခြင်းဟာငါတို့အကျိုးကိုထောက်၍သာဆုံးမပေးတော်မူ၏ဆုံးမခြင်းမည်သည်ကားခံရစဉ်အခါဝမ်းမြောက်เสียမထင်ဝမ်းနည်းเสียထင်တတ်၏သို့တော်လည်းဆုံးမခြင်းကိုခံရသောသူတို့သည်နောက်မှငြိမ်သက်ခြင်းနှင့်ဆက်ဆိုင်သောဖြောက်မှတ်ခြင်းအကျိုးကိုခံရကြ၏လောကကဘာမြေကြီးပေါ်မှာဖခင်နေနဲ့ပတ်သက်ပြီးတော့သားသမီးတွေကိုဖခင်တို့ဟာချစ်တတ်ကြတာပဲကျွေးမွေးပြုစုတတ်ကြတာပဲဥဆောင်သမှုပြုကြစမြဲပဲဆိုတာကိုသတိရစေပါတယ်ဒါပေမဲ့အဲ့ဒီဖခင်ကြီးတွေကိုတိုင်းဟာလူတွေကလူတွေဆိုတော့လူအမြင်လူအတွေ့လူနှလုံးသားအဆင့်အတန်းလောက်နဲ့သားလျင်ကောင်းသောရာရာကလေးတွေရွေးပြီးတော့ဆုံးမကြရလိမ့်မယ်ဒါတော့သူတို့ရဲ့အဆုံးအမတွေကမပြည့်စုံနိုင်ဘူးမလုံလောက်နိုင်ဘူးဆိုတာကိုအမှတ်ရစေပါတယ်ဒီအပိုင်းမှာ သုတ်တန်ကျမ်းအခန်းကြီး3:4-6ကနေပြီးတော့အပိုင်းလိုက်အပိုင်းလိုက်သားသမီးများကိုအဖရဲ့စကားကိုနားထောင်ဖို့ဆုံးမပေးခဲ့တဲ့အချက်တွေကိုပြန်ပြီးတော့သတိရခြင်းစရာကောင်းလာပါလေ။ငါသာသင်သည်ပညာစကားကိုနားထောင်၍စေတနာစိတ်နှင့်ဉာဏ်ကိုရှာဖွေသည့်တိုင်အောင်ငါစကားကိုနားခံ၍ငါပညာတို့ကိုကိုယ်အထဲ၌တွင်းမိလျင်၎င်းသိပ္ပံအတက်ကိုခေါ်၍ဉာဏ်နောက်သို့အသံကိုလွှင့်လျင်၎င်းငွေကိုရှာရတဲ့ကဲ့သို့ပညာကိုရှာ၍ဖွက်ထားသောဗန္တာကိုစူးစမ်းတတ်သကဲ့သို့ဉာဏ်ကိုစူးစမ်းလျင်၎င်းထာဝရဘုရားကိုကြောက်သောသဘော၌ကျင်လည်၍ဘုရားသခင်ကိုသိသောဉာဏ်နှင့်ပြည့်စုံလိမ့်မည်တဲ့အဲ့ဒီတိုင်းပါပဲငါသာငါပေးသောတရားကိုမမေ့နှင့်ငါပညာတို့ကိုသင်၏နှလုံးစောင့်ရှောက်ပါစေအကြောင်းမူကားပညာတရားသည်အသက်တာရှည်သောကာလနှစ်ပေါင်းများကို၎င်းငြိမ်ဝှက်ခြင်းကို၎င်းတို့ပွားစီလိမ့်မည်ရှိပါသေးတယ်ငါသားတို့အဖအီနီဥပရိသကိုနားထောင်၍ဉာဏ်သဘောကိုနားလေခြင်းဟာစိစီမှတ်ကြလောကောင်းသောဩဝါဒကိုငါပေး၏ငါပညာတရားကိုမပေချမ်းနှင့်ငါမူကားအဖအီယင်းနှင့်အမိရှိမှနူးညံ့၍အချစ်ဆုံးသောသားဖြစ်၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့မယိုးနိုင်သောတရားများဖြစ်ပါတယ်ကျွန်တော်အသင်းတော်ဒီမှာဥပုသ်စာပြီးကြောင်းမှာလျှံလျံဝေးနေအောင်ကြားရတဲ့အဆုံးအမတွေဖြစ်ပါတယ်ဒီအတိုင်းပဲအဖဖျားသခင်ဟာသာသမီဖြစ်တဲ့သူ့ရဲ့လူသားတွေကိုမဆုံးမရတော့ဘူးလားအဲ့ဒီလိုသုတ်တန်ဩဝါဒဒီနဲ့ဆုံးမထားတဲ့ကြားတွေကမှအခန်းကြီး6ရဲ့ဖော်ပြချက်တွေကြတော့ပြည့်ညတ်တော်ဆိုတဲ့အဖဖျားသခင်ချထားပေးတဲ့ပြည့်ညတ်တရားတို့ကိုမိဘတို့မှတဆင့်အဖဖျားသခင်ဟာသာသမီမြေးမြစ်တို့ကိုချထားပေးစီတယ်ဒါရီဟာအသက်လန်းကိုပါပြုစုပြောထောင်ပေးသောပညာဤသဘောတရားများပဲဖြစ်တယ်ဆိုတာကိုရှင်းလင်းပြသစွာဖော်ပြပြီးလျက်ရှိနေပါတယ်။သုတ်တန်ကျမ်းအခန်းကြီး6အငယ်20မှ23ကိုကြည့်စီခြင်းပါတယ်။ငါသာအဖအီပြည့်ညက်စကားကိုနားထောင်တော့အမိပေးသောတရားကိုမပယ်နှင်းနှလုံးပေါ်မှအမြဲချီ၍လဲပင်၌ဆွဲထားတော့သင်သည်အခြားသို့သွားသောအခါထိုပြည့်ညက်တရားသည်လမ်းပြလိမ့်မည်။အိတ်သောအခါသင်ကိုစောင့်လိမ့်မည်။နိုးသောအခါသင်နှင့်နှုတ်ဆက်လိမ့်မည်အကြောင်းမူကားပြည့်ညတ်တော်သည်မိကွက်ဖြစ်၏တရားတော်သည်အလင်းဖြစ်၏အပြစ်ကိုပြရသောဩဝါဒစကားသည်အသက်လန်းဖြစ်၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ယုံကြည်သူမိခင်ဖခင်တို့ရဲ့တာဝန်တွေဟာအလွန်ကြီးမြတ်လှပါတယ်လေးလံတယ်လို့လည်းပြောနိုင်ပါတယ်ဒါပေမဲ့အဖဖခင်သခင်စီမှာခွန်အားယူပြီးတော့သားသမီးလေးတွေကိုပော့ပော့ပါပါဆုံးမနိုင်ပါတယ်အဖဖျားသခင်တရားလမ်းကြောင်းကဲ့သို့မေတ္တာများစွာနဲ့ပို့ဆောင်ပေးနိုင်ပါ रे တစ်ချိန်တည်းမှာအဲ့ဒီလောကတာဝန်တွေကိုမကြည့်ပြွန့်မှခိရိရောက်မထမ်းရွက်နိုင်မှမအောင်မြင်ပဲဖြစ်မှာကိုလေအဖဖျားသခင်ဟာမလိုလားပါဘူးဒါကြောင့်မို့လို့လေသားသမီးနဲ့မိဘတို့ကိုအေဖက်ဩဝါဒစာမတစ်ဆင့်အခုလိုဆက်လဲပြီးတော့ဆုံးမဩဝါဒပြုခဲ့သေးတယ်ဆိုတာကိုတွေ့နိုင်ပါ रे သားသမီးတို့သခင်ဖျားဤအလိုတော်နဲ့အညီမိဘစကားကိုနားထောင်ကြလောမိဘစကားကိုနားထောင်ခြင်းအမှုသည်တရားသောအမှုဖြစ်၏မိဘကိုယူသည်စွာပြုလော့ဤပြည့်ညတ်တော်ကသင်သည်ပြည်တော်၌ကောင်းစား၍အသက်တာရှည်မည်အကြောင်းဟု၍ဂရိတော်နှင့်ဆိုင်သောပထမပြည့်ညတ်ဖြစ်၏အဖတို့ကိုသားသမီးကိုစိတ်ဆိုးစေခြင်းကမပြုကြနှင့်သခင်ဖျား၏အလိုတော်နှင့်ညီသောဆုံးမသွန်သင်ခြင်းကိုပြုလျက်ကြွေးမွေးကြလော့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာလောကကြီးမှာကျွန်တော်အသက်ရှင်နေတဲ့အချိန်မှာအိမ်တောင်ရဲ့မေတ္တာတရားအရေးအောက်မှာအဖေရဲ့စကားကိုနားထောင်ရမယ်အမေရဲ့စကားကိုနားထောင်ရမယ်ထို့ရမကသက်ကြီးရွယ်ဦးအလုံးတို့ရဲ့စကားကိုနားထောင်ရမယ်ဆရာတို့ဟာနှုတ်ကပတ်တော်ကသွန်သင်ပေးထားတဲ့အရာတွေရှိပါတယ်ကျွန်တော်မိဘတွေဘက်မှာတာဝန်ကျေပွန်ဖို့လိုသလိုသားငယ်သမီးရဲ့လေးတွေရဲ့ဘက်မှာလည်းတာဝန်ကျေပွန်ဖို့အထူးပဲအရေးကြီးပါတယ်ဒါဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့မေတ္တာရိပ်မှာရှိနေတဲ့ယုံကြည်သူမိသားစုတို့ရဲ့လောကကမ္ဘာအတွင်းမှာအလင်းပြခြင်းလို့ကျွန်တော်ခံယူနိုင်ပါလိမ့်မယ်မြစ်တာရောင်ပြန်ဟတ်ခြင်းဆိုရင်လည်းဖြစ်နိုင်ပါလိမ့်မယ်မိတ်ဆွေအပေါင်းတို့ထိုအဖတို့သည်မိမိအလိုသို့လိုက်၍တခဏသာဆုံးမပေးကြ၏တဲ့မငင်းနိုင်ပါဘူးအခုကျွန်တော်အသံသွင်းနေတဲ့အချိန်မှာတစ်ဖက်ခန်းမှာရှိနေတဲ့ရေဒီယိုအသံသွင်းမှုအစီအစဉ်ကိုကင်တွယ်နေရတဲ့အင်ဂျင်နီယာဟာသူ၅တန်းအရွယ်ကလေးကသူ့အဖေကိုဆုံးရှုံးခဲ့ရပါတယ်ကျွန်တော်ဟာအသက်30အရွယ်မှာကျွန်တော်အဖေကိုမြေမြုပ်သင်းကျူခဲ့ရပါတယ်သူတို့ရဲ့ဆုံးမခြင်းဟာတခဏသာဖြစ်ခဲ့ပါတယ်ထို့တမကထိုအဖတို့သည်မိမိအလိုသို့လိုက်၍သာဆုံးမခြင်းဖြစ်ပါတယ်ထို့နည်း၎င်းပါပဲဒီကနေ့ကျွန်တော်ဟာအဖေတယောက်အနေနဲ့ကျွန်တော်ရဲ့သားသမီးတွေကိုကျွန်တော်အလိုအတိုင်းသာကျွန်တော်ဆုံးမနိုင်ပါတယ်ဒါကြောင့်မို့လို့အဖဖခင်သခင်စီမှာဆုတောင်းပြီးတော့မကြာခဏခွန်အားယူနေရကြောင်းကိုဝန်ခံခြင်းပါတယ်မိတ်ဆွေအပေါင်းတို့ အခုခေတ်နောက်ဆုံးပေါ်သာသမီတွေကိုမပြောပါနဲ့နော်အဆက်ဆက်သောရှေးကသမိုင်းဖြစ်စဉ်တွေမှတောင်မှကိုသာသမီတွေကိုပိုင်အောင်နိုင်နိုင်နင်းနင်းဆုံးမနိုင်တယ်ဆိုတာဘယ်နှစ်ယောက်များရှိခဲ့ပါသလဲကျွန်တော်ရဲ့ဓမ္မသမိုင်းတွေကအဖေကြီးတွေဆိုရင်ပြန်ပြီးတော့ကြည့်ကြပါအခုဖော်ပြခဲ့တဲ့အတိုင်းဇာတိစိတ်ကိုအလိုကလေးတွေနဲ့သာထဲ့ထဲ့ပြီးတော့သာသမီတွေကိုဆုံးမတတ်ကြတယ်ပြီးတော့အဲ့ဒီမိသားစုတွေအကုန်လုံးဟာလေမုံတစ်ခုကိုလိုချင်တဲ့ပုံစံမျိုးဖုတ်တလောက်တောင်းမှလူချင်းဖြစ်တဲ့သာသမီတွေကိုပုံမဖော်နိုင်ခဲ့ကြရှာဘူးဆိုတာကိုပြန်ပြီးတော့တွေ့ရမှာပါဒါကြောင့်မလို့အခုဟေဘရဲဩဝါဒစာရဲ့အဆုံးအမဟာအပြစ်ကပါရဲ့ယုံကြည်ခြင်းတရားအရေးကမိသားစုအိမ်တော်များနဲ့တကွာကျွန်တော်လူသားတူချင်းအတွက်ကောင်းကင်ဘုံရှင်အဖဖျားသခင်ကိုစိတ်စိတ်မျှော်ကြည့်ပြီးတော့နှုတ်ကပတ်တော်နဲ့အတူအသက်ရှင်နေထိုင်ကြဖို့တိုက်တွန်းနေတဲ့အကြောင်းတင်ပြပေးလိုက်ပါရစေယုံကြည်ခြင်းကိုအစအဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စိတ်ထောက်ရှုကြကုန်အာ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကဟေဘဲဩဝါဒစာခန်းကြီး7အခန်းငယ်7ကနေအခန်းငယ်19အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်